တောင်သူလယ်သမားတွေရဲ့အခွင့်အရေးတွေနစ်နာဆုံးရှုံးနေတဲ့အတွက်လယ်သမားအခွင့်အရေးကာကွယ်ရေးဥပဒေတရားပြဋ္ဌာန်းပေးဖို့အတွက်88မျိုးဆက်ငြိမ်းချမ်းရေးပွင့်လင်းလူအဖွဲ့အစည်းကတိုက်တွန်းလိုက်ပါတယ်။ဇွန်လ30ရက်နေ့တို့နိုင်ငံပိုင်သတင်းစာတွေမှာတောင်သူလယ်သမားတွေရဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေကြောင့်ပြည်သူများသိရှိလေ့လာဖို့အကြံပြုနိုင်ဖို့ဆိုပြီးတော့ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအခုလိုတိုက်တွန်းလိုက်တာပါ။ဒီဥပဒေချက်မှာလယ်သမားတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးမဲ့ပြဋ္ဌာန်းချက်တွေမပါဘူးလို့ထောက်ပြကြပါတယ်။အပြည့်စုံကိုရန်ကုန်မြို့ကနေကိုကျော်ကျော်သိန်းသတင်းပေးပို့ထားပါတယ်ခင်ဗျာ
။တောင်သူလယ်သမားများရဲ့ဂျိုးစီဘွားမြင့်တင်ရေးဥပဒေချက်မှာချိန်ငွေကိစ္စ၊ဈေးကွက်နဲ့ဈေးနှုန်းကိစ္စ၊စက်မှုလျာကိစ္စတွေပဲပါတာကြောင့်ဒါတွေဟာစီးပွားရေးလုပ်ငန်းရှင်တွေ၊ဘဏ်လုပ်ငန်းရှင်တွေ၊စက်မှုလုပ်ငန်းရှင်တွေ၊ကုန်တယ်တွေနဲ့အကျိုးစီးပွားနွဲနေတဲ့ရည်ရွယ်ချက်တွေကိုပဲတွေ့ရတယ်လို့88မျိုးဆက်အဖွဲ့ကထောက်ပြပါတယ်။လေသမားတွေအတွက်အထူးလိုအပ်တဲ့မြေယာပိုင်ဆိုင်မှုကိစ္စမြေယာသိမ်းမှုတွေမဖြစ်အောင်ဘယ်လိုအကောက်အွယ်ပေးမလဲဆိုတဲ့အရေးအကြီးဆုံးကိစ္စတွေမပါသလိုမြေယာပိုင်ဆိုင်မှုအပိုင်းမှာမတရားသိမ်းဆီးခံရတဲ့ဘေးကကင်းဝေးအောင်ဆိုတဲ့ရည်ရွယ်ချက်မျိုးဒီဥပဒေချမ်းထဲမှာမပါဘူးလို့လည်းပြောပါတယ်ဒီကနေ့တောင်သူလေသမားတွေဟာသူတို့ရဲ့အခွင့်အရေးတွေနစ်နာဆုံးရှုံးမှုနဲ့ရင်ဆိုင်နေကြရတယ်လို့ရန်ကုန်မြို့88မျိုးဆက်ရုံးခန်းမှာဗိုလ်ထုနေကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲတွင်68မျိုးဆက်အဖွဲ့ရဲ့လေသမားအရေးတာဝန်ခံကိုထွန်းမြင့်အောင်ကပြောပါတယ်
။လေယာမြေမတရားသိမ်းဆီးခံမှုကိစ္စတွေကပြီးခဲ့တဲ့စစ်အစိုးရလက်ထက်ကလေးကရှိခဲ့တာ။ဒီနေ့အချိန်ထိလည်းဒီပြဿနာတွေကိုပြေလည်အောင်မဖြေရှင်းပေးနိုင်သေးပါဘူး။ဖြစ်တော်မှာလေယာမြေသိမ်းဆီးခံမှုပြဿနာတွေကိုဖြေရှင်းပေးဖို့အတွက်စုံစမ်းရေးကော်မရှင်ဆိုတာဖွဲ့တယ်။အဲ့တော့ကော်မရှင်ကစုံစမ်းတယ်။ကော်မရှင်ကစုံစမ်းနေတုန်းမှာခက်တာကလေသမားတွေကလေမဆိုင်ရဘဲနဲ့ထမင်းငတ်နေရတဲ့အခြေအနေစိုက်နေတယ်။ဒါကိုလည်းကျွန်တော်တို့အချိန်ချင်းပြောတယ်ဒီအတွက်ကိုလည်းအဖြေရှာနိုင်ဖို့အတွက်ကျွန်တော်တို့တင်ပြတယ်။ဒါပေမဲ့အကောင့်ထဲပေါ်မလာဘူး
။အခုထုတ်ပြန်လိုက်တဲ့ဥပဒေမူကြမ်းကိုရေးဆွဲစဉ်ကာလတုန်းကစစ်မှန်တဲ့လေသမားကိုယ်စားလှယ်တွေသက်ဆိုင်ရာကျွမ်းကျင်တဲ့ပညာရှင်တွေမပါဝင်ပဲရေးဆွဲခဲ့တယ်လို့မူကြမ်းရေးဆွဲရေးညှိနှိုင်းဆွေးနွေးပွဲတွေကိုတက်ရောက်ခဲ့တဲ့ကိုမျိုးအောင်ကပြောပါတယ်။ဒါအပြင်မူကြမ်းရေးဆွဲဖို့ပြင်ဆင်ကြချိန်တုန်းကလေသမားအခွင့်အရေးကာကွယ်ရေးဆိုတဲ့ခေါင်းစဉ်နဲ့စပြီးလုပ်ခဲ့ပေမဲ့နောက်ပိုင်းမှာခေါင်းစဉ်ပြောင်းသွားခဲ့တယ်လို့ကိုမျိုးအောင်ကပြောပါဗျာ
။စီးပွားရေးလုပ်ငန်းရှင်တွေတော်တော်များများလို့ပြီးတော့တောင်ယူလေသမားအခွင့်အရေးကာကွယ်ဥပဒေမဟုတ်ဘဲနဲ့ဒီခေါင်းစဉ်ကိုပြောင်းချင်ပါတယ်ဆိုပြီးတော့ထားတယ်။ဒါတောင်ယူလေသမားတွေအကျိုးစီးပွားကိုမြင့်တင်တာပါ။အခွင့်အရေးကိုမဟုတ်ပါဘူးဆိုပြီးတော့အဲ့လိုမျိုးနဲ့လုပ်ငန်းရှင်၃-၄ယောက်လောက်ကထားတင်တယ်။အဲ့ဒီအချိန်မှာပဲဒီခေါင်းစဉ်ပေါ်မှာမကြည့်မလင်နဲ့ပေါ့ဘာဆုံးပြတ်မယ်ဆိုတာမသိဘဲနဲ့ဒီပွဲကြီးကပြီးသွားတယ်။အဲ့တော့တေးချာကပြောနိုင်တာတော့တောင်ယူလေသမားကိုယ်စားလှယ်ကြီးတယောက်မှမပါဘူး။
လေသမားခွင့်ရေးကိုကာကွယ်တဲ့ဥပဒေတွေပြဋ္ဌာန်းပေးရမယ်လို့2008ခုနှစ်အခြေခံဥပဒေမှာပါတယ်လို့1963ခုနှစ်တောင်သူလေသမားအခွင့်အရေးကာကွယ်တဲ့ဥပဒေဆိုတာလည်းရှိခဲ့ဘူးပေမဲ့2012ခုနှစ်မြေယာဥပဒေကြောင့်အလိုလိုပြတ်သွားခဲ့တာပါ။ဒါကြောင့်လဲအခုကြေညာထားတယ်လို့အကျိုးစီးပွားမြင့်တင်ရေးဥပဒေဆိုတာမျိုးကိုလည်းပြဋ္ဌာန်းဖို့လိုပေမဲ့ဒီမတိုင်ခင်မှာအခွင့်အရေးကာကွယ်တဲ့ဥပဒေကိုအရင်ပြဋ္ဌာန်းပါလို့68မျိုးဆက်ခေါင်းဆောင်တူဖြစ်သူကိုထွန်းမြင့်အောင်ကတိုက်တွန်းပါတယ်။
လေသမားတွေရဲ့ဘဝလုံခြုံမှုလေသမားတွေရဲ့အကျိုးစီးပွားကိုအခွင့်အရေးကိုကာကွယ်ပေးထားတာမရှိဘဲနဲ့လေသမားအကျိုးစီးပွားမြင့်တင်ရေးဆိုတာဘယ်လိုနည်းနဲ့မှမဖြစ်နိုင်ဘူးဆိုတာကိုလည်းကျွန်တော်တို့အချင်းချင်းပြောခဲ့ပါတယ်။အဲ့တော့လေသမားအကျိုးစီးပွားမြင့်တင်ရေးဆိုတာကိုကျွန်တော်တို့ကန့်ကွက်စရာမရှိပါဘူး။ဒီရဲ့ရှေ့မှာလေသမားတွေရဲ့အခွင့်အရေးကိုကာကွယ်တဲ့ဥပဒေထုတ်ပြန်ဖို့အရေးတကြီးလိုအပ်နေတယ်ဆိုတာကိုကျွန်တော်တို့အတည်ပြုပြောချင်ပါတယ်။အချင်းချင်းလည်းပြောခဲ့ပါတယ်။အဲ့တော့အခုထုတ်ခဲ့တာကတော့လေသမားအကျိုးစီးပွားမြင့်တင်ရေးဥပဒေပဲဖြစ်နေတယ
်။လေသမားအစစ်မှန်တွေပါဝင်တဲ့လေသမားသမဂ္ဂတွေပေါ်လာဖို့လိုအပ်ပြီးလေသမားသမဂ္ဂတွေကိုလွတ်လပ်စွာဖွဲ့စည်းလှုပ်ရှားခွင့်ပေးမှတိုင်းပြည်တည်ဆောက်ရေးကိစ္စတွေမှာလေသမားတွေအလုံးပါဝင်ဆောင်ရွက်နိုင်မှာဖြစ်တယ်လို့လည်း88မျိုးဆက်အဖွဲ့ကပြောပါတယ်ခင်ဗျာ။